sorry အရှင်းမင်းသားကသတင်းတော်ဂျမောက်ကရှိုဂီကိုတပ်ဖို့မိတ်ပေးခဲ့တယ်လို့အမေရိကန်ဘိုးထောက်လိုင်းအေဂျင်စီ CIA ကကောက်ချက်ချခဲ့တာနဲ့ပတ်သက်ပြီးသူ့ကိုအစီရင်ခံထားတာမရှိသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်ဒါမှမဟုတ်ဒီနေ့နောက်ပိုင်းမှာတော့သူ့အနေနဲ့တရားမှာဖြစ်ကြောင်းပြောပါတယ်ကယ်ဖိုးနီးယားကိုသွားဖို့အမီရော်ကနေမထွက်ခွာခင်သူလေမော်ရောက်တဲ့ခါမှာ CIA ရာရှိတွေနဲ့ဒီကိစ္စပြောမှာဖြစ်ကြောင်းသတင်းတော်တွေကိုပြောကြားခဲ့ပါတယ်နိုင်ငံသားဝန်ကြီးမိုက်ကွန်ပီယိုနဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်တောက်ကြနေတုန်းကဝါရှင်တန်ပို့သတင်းစာကပထမဆုံးထုတ်ပေးတဲ့ CIA ရဲ့အကဲဖြတ်ချက်ဟာစော်ဒီအာရေဗျနိုင်ငံဘက်ကပြောတာနဲ့တော့ဆန့်ကျင်ကွဲလွဲနေပါတယ်စော်ဒီအစိုးရရှင်တွေကဒီမှုမှာစော်ဒီအရှင်မင်းသားဘလို့မှပတ်သက်ခြင်းမရှိဘူးလို့ကြာသပတေးနေ့ကပြောကြားခဲ့တာပါစော်ဒီထောက်လိုက်ရေးတွေဟာစော်ဒီအစိုးရပိုင်လေနဲ့အစမိုးမျိုးကိုတောက်ရောက်ခဲ့ပြီးတော့ခရှိုကြီးကိုစော်ဒီကောင်စုဝင်ရုံးတက်မှာလောက်ကြံတပ်ဖြတ်ခဲ့တာဖြစ်တယ်လို့ CIA ကကောက်ချက်ချခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဝါရှင်တန်ပို့သတင်းတော့ခရှိုကြီးဟာစော်ဒီအရှိမင်းသားကိုဝေဖန်သူဖြစ်ပြီးတော့သူဟာတူရကီမျိုးသမီးကိုလက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းကိုယူဖို့ကြိုးစားစဉ်အစ္စတန်ဘူးမြို့ကစော်ဒီကောင်စုဝင်ရုံးမှာတက်ခံခဲ့ရတာပါ CIA ကစော်ဒီအရှိမင်းသားနဲ့ညီကိုတော်ဆက်သူအမေရိကန်နိုင်ငံဆိုင်ရာစော်ဒီတန်မတ်ခါလစ်ဘင်ဆာမန်နဲ့ခါရှိုဂျီတို့ဖုန်းပြောတာပါဝင်သူတို့ထောက်လိုက်သူရဲ့ရင်းမြစ်တွေကိုအခြေခံပြီးတော့ကောက်ချက်ချခဲ့တာဖြစ်တယ်လို့ Washington Post ကဆိုပါတယ်သူတို့နှစ်ယောက်ဖုန်းပြောကြစဉ်မှာခါလစ်ကခါရှိုဂျီကိုလိုအပ်တဲ့စာရွက်စာတမ်းတွေကိုအစ္စတန်ဘူးကစော်ဒီကောင်စုဝင်ရုံးမှာတွားယူတာကဘေးကင်းလုံခြုံမှုရှိတယ်လို့ပြောခဲ့ကြောင်းဒါပေမဲ့ခါရှိုဂျီအသက်ခံရမယ်ဆိုတာကိုခါလစ်သိမသိဆိုတာကိုတော့မသိဘူးလို့ Washington Post ကဆိုပါတယ်ခါလစ်ကတော့သူ့အနေနဲ့ခါရှိုဂျီနဲ့စကားမပြောခဲ့ဘူးလို့ Twitter ကနေတောက်ကြနေကညင်းဆိုပါတယ်စော်ဒီဘက်ကတော့ခါရှိုဂျီသိဆုံးမှုဟာမတော်စဖြစ်တယ်လို့ပြောကြလိုက်ပြီးတော့တူရကီဘက်ကတော့ဒါဟာရွေချက်ရှိရှိတတ်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ